ဟုတ်ကဲ့ပါရှင်။စင်ကာပူနိုင်ငံမှာ9ရက်ကြာနေထိုင်ပြီးဇွန်လ26ရက်နေ့ကပြန်ရောက်လာတဲ့73နှစ်အရွယ်မိန်းကလေးတဦးမှာဝက်တုတ်ကွေးရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတော့ရန်ကုန်ပြည်သူ့ဆေးရုံကြီးရဲ့တိတန့်လူနာခန်းမှာကုသနေတယ်လို့မနေ့ကထုတ်စစ်အစိုးရသတင်းစာရီထဲမှာရေးသားထားပါတယ်။ဒါကြောင့်ကျန်းမာရေးဦးစီးဌာနနဲ့အတူကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO တို့အနေနဲ့အဲ့ဒီလူနာမှာဝက်တုတ်ကွေးရောဂါကူးစက်နေမှန်းဘယ်လိုတွေ့ရှိခဲ့တယ်လဲလို့ WHO ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်ဆောင်ရွက်နေတဲ့ဒေါက်တာမျိုးလင်ကိုမေးကြည့်တော့
ကျွန်တော်မှဟို diagnosis လုပ်တဲ့တက်ခွဲခန်းရှိပါတယ် PCR test လုပ်လို့ရတယ်ဆက်ရှိပါတယ်အဲ့ဒီတက်ခွဲခန်းကနေဆက်ပြီးတော့ကျွန်တော်တို့သိတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီလူနာရဲ့နောက်ဆုံးအခြေအနေရောရှင
်လူနာအခြေအနေကောင်းပါတယ်ဆေးဥမှာတင်ထားပြီးတော့သူ့ဘာတွေတစ်ဆင့်မကူအောင်လို့ဆိုတော့လေကျွန်တော်တို့ isolation ခေါ်တဲ့တည်ဆက်ခန်းထဲမှာထားတယ်ထားပြီးတော့သူ့ကိုပြုစုကူတောင်းမှုပေးနေတာပေါ့နော်အဲ့ဒါအခြေအနေတော့ကောင်းမှုနေလို့သိရပါတယ်
သူကလေကြောင်းတက်လိုက်တယ်လည်းပြောရင်နောက်ပြီးတော့လင်းနဲ့လည်းစီးလာတယ်ပြောတော့အဲ့ဒီအနေထားမှာခြားလူတွေအနေနဲ့စိုးရင်ကြရောရှိလားရှင
်လင်းတစ်ခုတည်းစီးတယ်ဆိုရင်ကျန်တဲ့လူတွေကတော့စိုးရင်ကြရရှိတာပေါ့စိုးရင်ကြရဆိုတော့အကြီးကျယ်တော့မဟုတ်ဘူးလေကူးနိုင်တဲ့အခြေအနေရှိတယ်ဒါကြောင့်မလို့အဲ့ဒီလင်းနဲ့တူတူပါလာတဲ့လူအလုံး62ယောက်ပါလာတယ်ပါလာတဲ့လူတွေကိုကျန်းမာရေးဦးစီးဌာနအရင်ကတိုင်းရနေပြီးတော့သူတို့ဟိုဟာ surveillance ပေါ့နော်လိုက်လံပြီးတော့သူတို့ပြီးပါရှိနေလားဖြားလားဒုက္ခလက္ခဏာရှိလားဆက်တင်အဲ့ဒါမျိုးတွေတော့သူတို့ဆယ်ရက်လေးလာပြီးတော့ဆက်ပြီးတော့ကြည့်ရှုနေပါလေ
။ဟိုကျောင်းမှာကြတော့
ကျောင်းကကျောင်းသားတွေကတော့သူကတိတ်ပြီးတော့ကတ်ပြီးတော့သူကထိုင်နေတာပေါ့နော်။နီနီ close contact လို့ခေါ်တယ်။တိတ်နီးဆက်တဲ့ခါကျတော့ကိုယ့်ဘု chance ကပိုများတယ်။ဒါကြောင့်လို့အဲ့ဒီသူ့တင်ပေးတဲ့ဆရာမရဲ့သူနဲ့အတူတက်တဲ့ကျောင်းသူကျောင်းသားလေးတွေရဲ့အဲ့ဒါတော့အိမ်မှာပဲပေါ့နော်။ဒီဆယ်ရက်အတွင်းဘယ်မှမထွက်နဲ့ဆိုတော့ strictly သူတို့ပြောထားပါတယ်။အဲ့တော့သူတို့အိမ်မှာပဲနေတယ်။နောက်ပြီးတော့သူတို့ရဲ့ကျမရဲ့ခြင်းတွေကိုနီးဆက်တဲ့သူတို့ဟိုကျမရဲ့ဦးစီးဌာနရဲ့အနာကွဲတွေကနေပြီးတော့ကြီးစုပြီးတော့သူတို့ surveillance လုပ်နေပါတ
ယ်ဟုတ်ကဲ့ဆရာဒါနဲ့ဒီမြန်မာသတင်းစာတွေမှာဝက်တုတ်ကွေးယောဂါလို့မသုံးဘဲနဲ့ကမ္ဘာလူတုတ်ကွေးယောဂါလို့သုံးထားတာကိုတွေ့ရပါတယ်ဘာဖြစ်လို့အဲ့ဒီလိုသုံးထားတယ်ဆိုတာဆရာပြောပြနိုင်မလားရှင
်အဲ့ချွင်းအနွမ်းဆိုတော့အခုနောက်ပိုင်းကတော့ဝက်ကဖြစ်တာမဟုတ်ဘူးလို့ပြောခြင်းလို့လေဝက်နာမည်ဖျောက်လိုက်တာပါ
တဆက်တည်းပဲဆရာဒီ H1N1 လို့သတ်မှတ်ခေါ်ရတဲ့အကြောင်းကိုရောရှင်းပြပါလားရှင်
ဒီ virus က3မျိုးကနေဖြစ်တာပေါ့နော်ပထမဆုံးတော့သူကဘယ်နေရာမှာပေါင်းသွားတယ်ဆိုတော့ဒေချာပြောလို့မရကြဘူးသူကဝက်ကနေဖြစ်တဲ့ virus ရယ်နောက် avian ခေါ်တဲ့ကြက်တွေကနေဖြစ်တဲ့ virus ရယ်နောက်တစ်ခါလူကဖြစ်တဲ့ flu virus ရယ်အဲ့ဒါ3ခုပေါင်းသွားပြီးတော့အခါကျတော့ virus အစ်စ်တစ်ခုပေါ်လာတာပေါ့နော်အဲ့ဒီပေါ်လာတဲ့ဥစ္စာအခုဖြစ်တာကိုကျွန်တော်တို့ H1N1 လို့ခေါ်တာ
ဟုတ်ကဲ့အခုလို့ဒီကူးစက်မြန်တဲ့ဝက်တုတ်ကွေးယောဂါကိုကောက်ွယ်ဖို့နီးလမ်းတွေကရောဆရာ
ตัวลีเนี่ยเปลี่ยนน่ะဟုတ်တယ်နောက်တစ်ခါသူယောဂပိုးရှိတယ်ဟိုပြန်ပြီးသားနေရာတွေကိုကင်ပြီးလို့ရှိရင်ကုရာတွေရှိတယ်လေအဲဒါကြောင့်လို့လက်မကြခဏဆေးပါတော့နောက်တော့ယောဂဖြစ်တဲ့လူနှာစီးချောင်းဆိုးရှိတဲ့လူနဲ့ဆိုရင်ခဝဝေးနေပါတော့နောက် public ထဲကိုမသွားပါနဲ့ပေါ့နော်နောက်အာရကောင်းအောင်စားပါနောက်အေးရောဝအေးပါအဲ့လိုမျိုးတွေပ
ါဒါနဲ့ဆရာဒီမြန်မာနိုင်ငံမှာရောအဲ့ဒီဒီဝက်တုတ်ကွေးယောဂနဲ့ပတ်သက်ပြီးတော့ဆေးဝါးအလုံးလောက်ကရှိပါလားရှင်
ရှိပါတယ်တမ်မီဖလူးဆိုတာရှိပါတယ်အဲ့ဒါကျန်းမာရေးဦးစီးဌာနမှာအလုံးလောက်ရှိပါတယ်ကမ္ဘာ့ကျန်းမာရေးဖွဲ့ရလည်းထောက်ပံ့တာလည်းရှိပါတယ
်ဆက်နောက်ဆုံးမေးခွန်းကတော့လေဒီခုမြန်မာနိုင်ငံမှာ H1N1 နဲ့ပတ်သက်ပြီးတော့စိုးရိမ်ရတဲ့အနေအထားတော်တော်များများရှိလားရှင
်အခုတော့ကျွန်တော်ထင်တော့ပဲကျွန်တော်သိတဲ့လောက်ကတော့လေမရှိဘူးဘာကြောင့်လဲဆိုတော့တခြားတိုင်းပြည်နဲ့မတူတာကျွန်တော်တို့တိုင်းပြည်ကအပြင်ဘက်တိုင်းပြည်ကနေပြီးတော့ passenger မလေးရင်ဆိုလဲဒီနေ့မှ3စီ4စီပဲစိုက်တာလေအဲ့လောက်နည်းနည်းလေးများစီမှာဆိုရင်ရာကနားနဲ့စိုက်တယ်ဆိုတော့အဲ့ဒီ chance ကတော့ဝင်တဲ့အခြေအနေရလဲနေတယ်နောက်တစ်ခါအခုတိတိချင်းတိတယ်ဆိုတော့လေပညာပေးထားတာများတဲ့အတွက်သာကျူရှင်ကျောင်းကဆရာမတော်မှအကြံပေးနိုင်တယ်ဆိုတော့ဒီလိုမျိုးတော်တော်များများတိနေရင်တော့ဒီပြန်ပေါ်တဲ့နှုံကတော့ထိန်းနိုင်မယ်လို့ထင်ပါတယ်